ရုရှား၏တက္ကသိုလ်ထောက်ပံ့ရေးရည်ရင်တစ်စီးပါဝင်ကော်ဗတ်စစ်ရည်ရင်၄စီးမြန်မာနိုင်ငံတီလဝါစိတ်ကန်းကိုမနေ့ကရောက်လာပြီးတော့နှစ်နိုင်ငံပူးတွဲစစ်ရည်လေ့ကျင့်ခန်းတွေလုပ်မယ်လို့မြန်မာစစ်ကောင်စီကကြေညာထားပါတယ်။ရုရှားစစ်တပ်ကအရာရှိစစ်သည်တွေနဲ့ Harbor Face စိတ်ကန်းအခြေပြုနှစ်နိုင်ငံပူးတွဲလေ့ကျင့်မှုတွေကိုကပ်ပလီပင်လယ်ပြင်မြောက်ပိုင်းမှာနိုဝင်ဘာလ20ရက်ကနေ24ရက်အထိလုပ်သွားမယ်လို့စစ်ကောင်စီကကြေညာထားတာပါ။ကပ်ပလီပင်လယ်ပြင်မှာရေပြင်ဝေဟင်ရှိအောက်လေ့ကျင့်ခန်းတွေနဲ့လက်တွေ့ပစ်ခတ်တာတွေလုပ်မှာဖြစ်တဲ့အပြင်လေ့ကျင့်ခန်းလုပ်နေတဲ့ဧရိယာနဲ့ငါးမိုင်အတွင်းတင်းမောတွေကုန်တင်တင်းမောတွေစစ်လေဆက်လီနဲ့ငါးဖမ်းလီတွေရေရင်ရဟတ်ရင်တွေဖြတ်တန်းမသွားဘူးလေစစ်ကောင်စီကသတိပေးထားပါတယ်ရုရှားရေတပ်နဲ့မြန်မာရေတပ်ကြားဒုတိယကျင်းပူးတွဲစစ်ရေးလေ့ကျင့်တာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကလည်းကပ်ပလီပင်လယ်ပြင်မှာပူးတွဲစစ်ရေးလေ့ကျင့်ခဲ့ကြပါတယ်မြန်မာနိုင်ငံနေရာတချို့မှာလက်နက်ကန်ပြပခါတွေပြင်းထန်နေပြီးတော့စစ်ကောင်စီတပ်ကလေကြောင်းတိုက်ခိုက်မှုတွေအတွင်းအရက်သားတွေထိခိုက်သေးဆုံးခဲ့တဲ့အတွက်နိုင်ငံကကလက်နက်တင်ပို့မှုပိတ်ဆို့ရေးလီယန်စီတင်ပို့မှုပိတ်ဆို့ရေးနိုင်ငံကကတောင်းဆိုနေချိန်မှာပဲရုရှားမြန်မာဒုတိယအကြိမ်ပူးတွဲစစ်ရေးလေ့ကျင့်တာပါဒေသတွင်းစစ်ရေးလေ့ကျင့်သူဒေသတွင်းစစ်ရေးလေ့လာသူတွေကတော့မြန်မာစစ်တပ်ဟာရုရှားနိုင်ငံကနေစုခွိုင်း30 MiG-19 နဲ့ရက်တိုက်ခိုက်ရေးလေယာဉ်တွေဝယ်ယူနေတယ်လို့ပြောဆိုပါတယ်ခင်ဗျာ